ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံသားငြင်းငြင်းကြီးနဲ့စီးလုံးညီညွတ်မှုရာရေးလုံငုံဖော်ဆောင်မဲ့ဆွေးနွေးပွဲတက်ကိုပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့မှာနှစ်ရက်ကြာကျင်းပခဲ့ပြီးစနေနေ့ကပြီးဆုံးသွားပေမဲ့သဘောထားကွဲလွဲမှုအပြန်အလှန်ကျင်းပမှုတွေမှာတော့တိုးတက်မှုတစ်စုံတရာမရခဲ့ကြပါဘူး APAPPS လို့ခေါ်တဲ့ဒီဆွေးနွေးပွဲကိုပါကစ္စတန်နိုင်ငံကကမခရပြုလုပ်နေတာပါအဲ့ဒီဆွေးနွေးပွဲရဲ့ကနဦးဆွေးနွေးပွဲကိုအာဖဂန်နိုင်ငံမှာဖေဖော်ဝါရီ3ရက်နေ့ကကျင်းပခဲ့တာဖြစ်ပါတယ်။ဆွေးနွေးပွဲမှာသဘောတူညီမှုတချို့ရပေမဲ့ဆက်ပြီးဆွေးနွေးစရာတွေကျန်နေသေးတယ်လို့ပါကစ္စတန်နိုင်ငံဘက်ကပြောပြီးဆွေးနွေးပွဲအပြီးအာဖဂန်ကထုတ်ပြန်တဲ့ကြေညာချက်တွေမှာတော့အာဖဂန်နိုင်ငံတွင်းယိုယွင်းနေတဲ့လုံခြုံရေးကိစ္စနဲ့ပတ်သက်လို့ဆွေးနွေးကြရမှာတိုးတက်မှုမရှိဘူးလို့ဆိုပါတယ်။အာဖဂန်အစိုးရကတော့တာလီဘန်တို့ဟာပါကစ္စတန်မြေမှာအခြေခံပြီးအကြမ်းဖက်တိုက်ခိုက်မှုတွေပြုလုပ်နေတယ်လို့စွပ်စွဲထားတာပါ။ပါကစ္စတန်အစိုးရကတော့နိုင်ငံသားနေဆက်လုံခြုံရေးအခိုင်အမာမရှိတဲ့အတွက်အကြမ်းဖက်မှုတိုက်ချက်ရေးလုပ်ငန်းကြီးကိုထိထိရောက်မလုပ်နိုင်ဘူးလို့ပြောနေပါတယ်။